အာရှတရဲ့နိုဘယ်ဆုလို့တင်စားခေါ်ပေါ်ကြတဲ့ရေမွန်မက်ဆေဆေဆုရှင်အဖြစ်ဒီနေ့မှရွေးချယ်ခံရသူတွေတဲ့မြမနောင်းသတင်းဌာနအယ်ဒီတာချုပ်အဖြစ်ကိုဆွေဝင်းလဲပါဝင်ခဲ့ပါတယ်လွတ်လပ်ပြီးကျင့်ဝတ်သိက္ခာနဲ့ညီတဲ့လူမှုဘဝတွေကိုထဲထဲဝုံဝုံရေးသားတဲ့သတင်းစာပညာကိုဆွဲကင်သူတရားမျှတမှုနဲ့အမှန်တရားကိုရှာဖွေရမှာမဆုံးမနစ်ကြိုးပမ်းခဲ့သူအဖြစ်ရွေးချယ်ခံခဲ့ရတာပါ2019ခုနှစ်ရေမွန်မက်ဆေဆေဆုရှင်ကိုဆွေဝင်းကိုဆက်သွယ်မေးမြန်းတဲ့အခါမှာတော့သူကအခုလိုသူ့ကိုရွေးချယ်ခံခဲ့ရတဲ့အပေါ်မှာသူ့ခံစားချက်အခုလိုပြောပြပါဗျာ
။ဟုတ်ကဲ့ကျွန်တော်ဒီလွန်ခဲ့တဲ့ကျွန်တော်ရှင်နဲ့နှစ်ပတ်လောက်ကနေပြီးတော့ဒီအကြောင်းကြားတယ်ဒီသတင်းစာပညာသဖြင့်လူလူကိုအကျိုးပြုတယ်ပေါ့လူဖွဲ့စည်းကိုအကျိုးပြုတယ်လူတွေရဲ့ဒီဒုက္ခကိုသက်သာရအောင်ပြီးတော့မတော်မတရားခံစားရတဲ့လူတွေတရားမျှတမှုကိုတိုင်းတာတစ်ခုထိရအောင်ဆိုပြီးတော့အဲ့လိုရည်ချက်တွေနဲ့လှုပ်ဆောင်တဲ့အတွက်ကြောင့်ခင်ဗျားကိုပြီးပါတယ်ဆိုပြီးတော့မှစာနဲ့ဆန်းပူပြီးကြောင်းကြတာပါခင်ဗျာဟိုဆူရတာဘယ်လိုခံစားရလဲဆိုတော့ဆူရတဲ့ခါကျတော့ဟိုကုလကန်နဲ့တော့ခံစားရတာပေါ့ဗျာဟိုစားဘာလို့လဲဆိုတော့ဒီတိုင်းကြီးမှာဘာဖြစ်ဖြစ်ဒုက္ခတွေလည်းအများကြီးပဲအဲဒုက္ခတွေနဲ့ပတ်သက်ပြီးတော့ကိုယ်နိုင်ရလုံနေလူတွေတခုကြီးပဲနော်တချို့လည်းလူမတည်ဘူးတချို့လည်းလူပြီးကြရတယ်ဒါမျိုးတွေပေါ့ဗျာလူမတည်တဲ့လူကပုံများတယ်ဒါတစ်ပိုင်းနောက်တစ်ပိုင်းကျတော့ဘာဖြစ်လဲဆိုတော့သတင်းမီဒီယာလောကမှာဆိုလို့ရှိရင်လည်းကျွန်တော်တို့ထက်ပို့ပြီးတော့မှနော်ဟိုစာမှန်မှန်ကန်ကန်ကျွန်တော်တို့ထက်ပို့ပြီးတော့မှဒီနှစ်ရှည်လာများကိုယ့်အကူရိုးတသာကြီးရိုးသားနဲ့လုက္ကံနေသူတွေအများကြီးပဲရှိရလေဆိုတော့သတင်းမီဒီယာလောကမှာတော့တခြားနယ်ပယ်တွေမှာရောဟိုဟိုလိတကြောမဖြစ်တဲ့အခြေအနေသားတွေရှိကောင်းရှိလိမ့်မယ်ဒါပေမဲ့ကိုယ့်အလုပ်ကိုကိုယ်ကြိုးစားနဲ့လူဖွဲ့စည်းကိုဟိုအကျိုးပြုနေလို့တခုံကြီးပဲလေအားကြောင့်မလို့ဟိုအဲ့ဒီကြားနေပြီးတော့ယူပြီးတော့မှလုက္ကံတဲ့ခါကျအော်ငါအမှုချလို့ငါ့ကိုလူသိပြီးတော့ရေးခါတာလားဆိုပြီးတော့ဖြေထရတော့နည်းနည်းတော့ဟိုဟာဖြစ်ပါတယ်ဟိုမျက်နှာပူပြကောင်းပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒါမဲ့ဒီလိုမျိုးဒီလူခွေချိုးဖောက်မှုတွေနောက်ပြီးတော့ဒီနိုင်ငံမှာလွတ်လပ်စွာကိုယ့်ရဲ့ယုံကြည်ခွင့်နဲ့ပတ်သက်ပြီးတော့ကိစ္စတွေနောက်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ကိစ္စတွေကိုကိုဆွေဝင်းထထဲဝုံဆောင်ရွက်ခဲ့တဲ့ဟာတွေနဲ့ပတ်သက်ပြီးတော့ဒီလိုမျိုးလည်းတော်တော်များများလဲဟိုကိုဆွေဝင်းရဲ့ဒီသတင်းဆောင်မတွေကနေတဆင့်ဒီဖော်ထုတ်နိုင်ခဲ့တာတွေသိခဲ့တာတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒီလိုအတွက်ကြောင့်မို့လို့ဒီအခုဒီစုပေးတဲ့ဥစ္စာကကိုဆွေဝင်းရဲ့ဒီလှုပ်ဆောင်မှုအပေါ်မှာပို့ပြီးတော့မှဒီခွန်အားဖြစ်စေလားပြီးတော့ပို့ပြီးလှုပ်ရမယ်ဆိုတော့ပေါ့နော်ဒီစိတ်ဆန္ဒတွေပို့ပြီးပေါ်ပေါက်လာနိုင်လား
ဟုတ်ကဲ့ဟိုကပို့ပြီးတော့မှဒီစိတ်ပန်းချင်ဟာခွန်အားတော့ဖြစ်ပေါ်ပါစီတယ်ဟိုကိုယ့်အလုပ်ကိုလည်းပို့ပြီးတော့မှဒါဩငါ့အလုပ်ကဟိုအရေးကြီးပါလားတခါကျကျွန်တော်ကလှုပ်တာလုပ်နေရလीနော်ဟိုအတိတ်အပြင်ဘာလဲဆိုတော့ဒီကိုဝါသနာပါတော့ဒီအလုပ်ကိုနော်အင်မတန်ဝါသနာပါတယ်ဆိုတော့ကျွန်တော်တို့ကတခါကျရင်ဟိုလူဖွဲ့စည်းကိုအကျိုးပြုနေတာရောတခါကျရင်လို့ရှိရင်လည်းကျွန်တော်တို့ကဟိုအိုကေမြန်မာပြည်မှာအားလုံးဆင်ပြေတော့မှာကျွန်တော်ကအဆင်မပြေတဲ့နေရာကိုသွားပြီးတော့မှာအဲ့လိုလို့ရမှာသဘောကျတဲ့ဟိုဘယ်လိုလုပ်မလဲဘီဇာစရိုက်တွေရှိနေတာပေါ့နော်ဒီနိုင်ငံဆင်ပြေတော့ဘာမှမရှိတော့ဘူးလားအဲ့တော့ဒါဆိုလို့ရှိရင်ဒုက္ခနိုင်ငံတွေကိုသွားမယ်သွားပြီးတော့မှာတည်ငြိမ်းမယ်အဲ့လိုသဘောမျိုးပေါ့ဗျာဒီကဆိုတော့တခါကျလည်းကျွန်တော်တို့ဝါသနာကြောင့်လည်းကျွန်တော်တို့ကဒါလုံနေရဆိုတဲ့ဘောပါဒါဘလိုပဲဖြစ်ဖြစ်ပေါ့လေဟိုစာလူစရာအတိမတ်ပြုခံရအောင်ဒီကတော့သဘောကျကြတယ်အဲ့ဒီအလားတူရကျွန်တော်လည်းသဘောကျပါတယ်ခင
်ဗျဟုတ်ကဲ့အခုလက်တလောမှာကိုဆွေဝင်းကဒီအမှုရင်ဆိုင်နေရတာနဲ့ပတ်သက်ပြီးတော့ဒီတရားရုံးကဒီပတ်လက်လိုက်တဲ့အတွက်လောလောဆယ်မှာကိုဆွေဝင်းကိုဆွဲဆိုထားတဲ့အမှုတွေကိုလည်းရုပ်သိမ်းခဲ့တာတွေရှိရပါတော့ဒါပေမဲ့ဒီလိုတရားဆွဲဆိုမှုတွေဒီအရေးယူမှုတွေပေါ့နော်ကိုပေါ်မှာစုံစမ်းစစ်ဆေးမှုတွေလည်းရှိနေတဲ့အတွက်အဲ့ဒီပေါ်မှာတွေရောကိုဆွေဝင်းဘယ်လိုများဖြတ်တန်းခဲ့တာတွေရှိလဲနံ
ပါတ်1ကတော့ဟိုကျွန်တော်တို့ကအခုလိုမျိုးတိုင်းပြည်ကကမောက်ကမဖြစ်နေတယ်ဒုက္ခရောက်နေတဲ့အချိန်မှာဘာဖြစ်ဟိုဒီလူဖွဲ့စည်းအတွက်တခုခုလုပ်ပြနေတော့ကျွန်တော်ကအင်မတန်ပီတိဖြစ်တယ်တခြားလူမှဆိုလို့ရှိရင်လူတွေရဲ့ဒုက္ခတွေကိုကျွန်တော်၄ပါးခွင့်ရတယ်နောက်ပြီးတော့တရားသူကြီးတွေရဲ့အခန်းကဏ္ဍဥပဒေအကျိုးဆောင်တွေရဲ့အခန်းကဏ္ဍရှေ့နေတွေရဲ့အခန်းကဏ္ဍဆိုတော့ဒါတွေလည်းကျွန်တော်ကအနီးကပ်မြန်မာပြည်ရဲ့အခြေအနေတွေအားလုံးကို၄ပါးခွင့်ရတယ်ဆိုတော့ပြောမှဆိုကျွန်တော်တို့ကတော့ဟိုတော်တော်လေးကိုတော့နော်ဒါဟိုကိုယ့်အလုပ်ကိုတော်တော်လေးကိုဟိုနှင်းနှင်းချိုက်ချိုက်နဲ့ဟောနော်ဆိုတော့ဖြစ်နေတာတစ်ပိုင်းပေါ့ဒါပေမဲ့ခုနောက်လူ NDA တွေနဲ့ပတ်သက်ပြီးတော့မရှိဘူးလားဆိုတော့ဟိုခံစားရပါတယ်ဟိုကျွန်တော်အများတမ်းပဲဒီထောင်နှခမ်းဝါကိုလမ်းလျှောက်နေပြီလို့အများတမ်းခံစားရတယ်เนาะအဲ့လိုမျိုးတော့ခံစားဒါပေမဲ့လည်းကျွန်တော်တို့ကဒါအထူးစံတော့ပုံပြီးလို့ကျွန်တော်တို့မွေးဖွားလာတဲ့ဟိုဟာဒီတိုင်းဒီကလုံလုံဆွေးရှောင်းမှုမရှိတာ
ဟုတ်ကဲ့ကိုဆွေဝင်းအဲ့တော့အခုဒီစုကတို့လာပေးဖို့ရှိလားကိုဆွေဝင်းဘယ်လိုများအစီအစဉ်လုပ်ထားတာရှိလဲ
ဒီတခြားစုအလားတူစုရတဲ့လူတွေရှိတော့တွေ့တယ်ပေါ့เนาะအိန္ဒိယလိုဖိလစ်ပိုင်နောက်ပြီးတော့ဒီတောင်ကိုရီးယားဟိုထိုင်းဘယ်လိုအစားကြီးတွေအဲ့က နိုင်ငံမှာရှိတဲ့လင်းအားလို့ရှိပါတယ်ဖိလစ်ပိုင်အပောင်းပေါ့နော
်
သူတို့အားလုံးကဒီအချိန်ထဲမှာဆုသွားမနီလာမှာဆုသွားယူရပါတယ်ဟုတ်ကဲ့စတေမာ9ရက်နေ့နဲ့ဒီပါစတေမာ9ရက်နေ့မှာဆုပေးမယ်ဒီပါဟုတ်ကဲ့ခင်ဗျာ
VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုမြစည်းမသတင်းဌာနရဲ့ရုပ်သံအစီအစဉ်မှာထုတ်လွှင့်ဖို့မိတ်ဆက်တဲ့ဇွန်လ29ရက်နေ့ရန်ကုန်မြို့ကအခမ်းအနားအတွင်းမီဒီယာလွတ်လပ်ခွင့်အခြေအနေနှင့်ဒီမိုကရေစီရည်ကြိမ်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာလည်းသတင်းသမားတဦးအနေနဲ့သူ့ရဲ့ရည်တည်ချက်ကိုကိုဆွေဝင်းကအခုလိုဆွေးနွေးခဲ့ပူပါတယ
်အခုကျွန်တော်တို့ပြောတာကျွန်တော်တို့ constructive reporting လို့အပြည့်သဘောဆောင်တဲ့ reporting တွေဒါကတော့ဒီစစ်အာဏာရှင်တစ်ဆောင်လုံးကျွန်တော်တို့ပြောလာခဲ့တဲ့ဟာတွေပေါ့အခုကျတော့ကျွန်တော်တို့ဘာပြောလဲဆိုတော့ patriotic reporting အမျိုးချရမယ်ဆိုတဲ့ဟာမျိုးတွေဒီစကလုံးတွေကိုဒါမြန်မာ press council ကလူကြီးတယောက်ကိုယ်တိုင်ကဒါကြီးပြောလာပါတယ်ဒါပေမဲ့အဲ့ဒါ immediate ကျွန်တော်တို့ရဲ့ profession ကို immediate နားလည်မှုလွှဲမှာတာကျွန်တော်တို့ရဲ့ profession ကဘာလဲ it's very scientific very scientific scientific မှာ identity မရှိဘူးကျွန်တော်က geologist တယောက်ကကြောက်တုံးဒရုန်းကိုလေ့လာတဲ့အခါမှာဒါငါရဲ့ American ကြောက်တုံးဆိုပြီးလေ့လာလို့မပြောင်းမင်းကမင်း Africa ပဲတူလာတူလာအင်သာကျွန်းတွေကပဲတူလာတူလာငါအလုတ်ကဒီကြောက်တုံးထဲမှာဘာတွေ ingredients တွေပါတယ်ဘာ elements တွေပါတယ်လဲဒီအမျိုးအစားကိုကျွန်တော်ကလေ့လာဖို့လေ့လာတဲ့အတိုင်းကိုကျွန်တော်ကနေပြီးတော့မှ reset ထုတ်ပေးဖို့အတောင်းဝင်ရှိတယ်ဒါကတော့ငါ American ကြောက်မလို့ငါနည်းနည်းသားပို့ပြီးတော့ငါပြောလိုက်မယ်ဆိုပြီးလုံးလုံးမရပါဘူးကျွန်တော်က journalism has no boundary ပါပဲကိုကကိုဘုရားဘာသာတရားဆိုလို့ရှိရင်တော့ကောင်းပါရိတ်တော်မှာတရားတော်အားထုတ်နေစဉ်ဥပဒနာအားထုတ်เนาะဥပုပ်တွေဆောင်ကိစ္စမရှိဘူး it's your personal ပဲလေကျွန်တော်တို့ဒါပေမဲ့ဒီသတင်းတစ်ပုဒ်ထုတ်တဲ့အခါကျတော့ရှင်တော့ you have no identity ပဲကျွန်တော်တို့က it's very scientific ဒါလေးတော့ကျွန်တော်ပြောချင်ပါတယ်ကျေးဇူးပါပဲဟုတ
် Raymond McSisse ဆုရှင်နေအဖြစ်အရင်တော့ကလည်းမြန်မာနိုင်ငံက Adrek Lawyer TT Loose Dr. Cynthia Mong Kasowa Sayor Lapai နဲ့ရုပ်ရှင်သရုပ်ဆောင်ဦးကျော်သူတို့ကိုလည်းချီးမြှင့်ခံခဲ့ရပူပါတယ်ရှင်